Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ30ရက်ပုထုနေ့ညဖက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်။တရုတ်ကွန်ပစ္စည်းတွေပေါ်အမေရိကန်ဘက်ကအခွန်တိုးကောက်လာရင်လက်တုံပြတ်မယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ Israel နဲ့အပြစ်ခံရက်စဲရေးသဘောတူညီချက်ရပြီလို့ Palestine ဘက်ကဒီကနေ့ပြောဆိုထားပြီးတဲ့နောက် Israel နဲ့ Gaza နဲ့ဇက်မှာတိုက်ပွဲတွေဆဲသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်မှုတိုးတက်မလာဘူးဆိုတဲ့အမေရိကန်ရဲ့နောက်ဆုံးအစီရင်ခံစာဖော်ပြချက်ကိုမြန်မာအစိုးရကကန့်ကွက်လိုက်ပါတယ်
။ဒါဒီကဘာပေါ်မှာရှိတဲ့ညီတိနိုင်ငံမှာမရှိတဲ့ကြားရုပ်ဖြစ်ပါတယ်။ဒါကြောင့်ကြည့်ကြည့်ရသည်ကျွန်တော်တို့လွတ်လပ်တော်ပြည်တော်ပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်
သာသနာရေးရညွန်ကြားရေးမှူးဦးအောင်ဆောင်ဝင်ပြောသွားတာပါရှင်အပြေဆုံးကိုတော့မကြခင်ကြားကြမှာပါဒီနောက်မှာတော့မြန်မာဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးအမေရိကန်သက်အမတ်ကြီးရဲ့အမြင်ကိုကြားကြရမှာဖြစ်တယ်လို့မြန်မာတက္ကသိုလ်ရေးစာသင်ကျောင်းတွေမှာကျင်းပတဲ့ဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သက်လိုက်တဲ့အမိန့်ပေါ်ပညာရေးလောကကပညာရှင်တို့ရဲ့အမြင်ကိုလည်းတင်ပြသွားမှာပါဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့သတင်းတွေကိုမှတ်သင်ထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်
တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အကြီးအကျယ်တိုးမြှင့်ကောက်ခံမဲ့အစီအစဉ်အတိုင်းအမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်တရုတ်ဘက်ကလည်းလက်တုံပြန်မယ်လို့ပြောဆိုလိုက်ပါတယ်။ထူးခြားတဲ့ထုတ်လုပ်မှုနည်းပညာသုံးထားတဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့စီစဉ်ထားကြောင်းမနေ့အင်္ဂါနေ့မှာအမေရိကန်အစိုးရကြေညာချက်ကဖော်ပြခဲ့တာပါ။နည်းပညာလွှဲပြောင်းမှုညာနာပစ္စည်းမူပိုင်ခွင့်နဲ့တီထွင်မှုတို့အပေါ်လေးစားမှုနဲ့အတူတရုတ်ရဲ့လုပ်ပုံကိုင်ပုံအပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုအခွန်တိုးကောက်ဖို့ရည်ရွယ်တာလို့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်အစိုးရရဲ့ကြေညာချက်အပေါ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အမေရိကန်အစိုးရဟာအရင်လက်ထက်ကလုပ်ပုံကိုင်ပုံအနေနဲ့ကွဲလွဲဆန့်ကျင်ပြီးထင်ရှားဆိုင်နေတာဟာဆိုရင်နိုင်ငံတကာဆက်ဆံရေးမှာယုံကြည်စိတ်ချရမှုပျက်စီးသွားမဲ့အန္တရာယ်ရှိနေတယ်လို့ဟွာကသတိပေးပြောဆိုပါတယ်။ကုန်သွယ်ရေးစစ်ပွဲကိုတရုတ်ဘက်ကမကြောက်ဘူးလို့ဟွာချောင်ရင်ကပြောဆိုပြီးအခွန်တိုးကောက်လာရင်တော့ပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရှင်
။အစိုးရနဲ့သဘောထားကွဲလဲတဲ့ရုရှားသတင်းစာဆရာတူယူကရိန်းနိုင်ငံကီယက်မြို့တော်မှာတပ်ဖြတ်ခံရမှုဟာရုရှားလက်ချက်ဖြစ်တယ်လို့ယူကရိန်းဘက်ကဆွဆဲချက်ကိုရုရှားအစိုးရတာဝန်ရှိသူတွေကပြချလိုက်ပါတယ်။နိုင်ငံရေးအရာချင်းကြောင့်နောက်ရှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခေဒီပချန်ကိုဟာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါရတယ်။အစသောဝေပြီးပြန်လာကီယက်မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါရတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လုပ်ဖို့ကိမက်တီအန်အားသိငင်ကြသလိုယူကရိန်းရှေ့ဘက်မှာခွဲထည့်ရေးအတွက်တော်လန်ပုံကံမှုတွေကိုအားပေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ်းပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာနောက်ထပ်တင်းမာစရာတစ်ခုလည်းဖြစ်ခဲ့ရတာပါ။ရုရှားသတင်းတောက်ဟာသူလုံနေတဲ့အလုပ်ကြောင့်တက်ခံရတာဖြစ်နေကြောင်းလဲမနေ့နောက်မိုင်းရုပ်မြင်သံကြားထုတ်လွှင့်ချက်မှာရဲတပ်ဖွဲ့ကြီးအကဲအန်ရီခရစ်ချန်ကိုကမှတ်ချက်ပြီးပြောဆိုခဲ့ပါတယ်။တေဆုံးသူသတင်းတောက်ရဲ့ယူသားမှုနဲ့ခိုင်မာတဲ့ရည်တည်ချက်ပေါ်ရုရှားအာဏာရှင်ရဲ့ရန်တရားကခွင့်လွှတ်နိုင်ဖို့မရဘူးလို့လဲအသက်ခံရတဲ့သတင်းထွက်ပေါ်လာပြီးနိုင်ပိုင်းအကြမှာပဲယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမာဟာရိုစမန်က Facebook ကနေပြောဆိုခဲ့တာပါရုရှားဆူရရဲ့စုံစမ်းစစ်ဆေးကော်မတီကတော့တပ်ဖြတ်ခံရမှုအတွက်တီးခြားစုံစမ်းနေကြောင်းပြောပါရယ်ရုရှားနိုင်ငံသားဝန်ကြီးဌာနကလည်းယူကရိန်းအာဏာပိုင်ကြီးအနေနဲ့စုံစမ်းစစ်ဆေးမှုတွေအစွမ်းကုန်တချင်းလုပ်ဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့သက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါရယ်ခင်ဗျာ
အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခံရစေရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေညှော့နှဲသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဘက်ကအတိမပြုပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြွတွေရဲ့လက်နက်ကြီးတွေဒုံးကျည်တွေနဲ့ပစ်ခတ်မှုရက်ရင်အစ္စရေးဘက်ကလည်းတုံ့ပြန်တိုက်ခိုက်မှုရက်မယ်လို့ပြောဆိုထားပါတယ်။ပါလက်စတိုင်းသိမ်းပိုင်နယ်မြေရဲ့နယ်စပ်ဒေသတွေကိုဥတီပစ်ခတ်တဲ့ဒုံးကျည်တွေကိုဣသရေလဘက်ကအိုင်ယွန်ဒုံဒုံယံကာကွယ်ရေးစနစ်နဲ့ကြားပြတ်ဖျက်ချခဲ့ပြီး ဂါဇာကမ်းမြောင်ဒေသကဟာမတ်စ်ပြစ်မှတ်တွေကိုညပိုင်းမှာအစ္စရေးဘက်ကတိုက်လေယာဉ်တွေရဟတ်ယာဉ်တွေတုံးပြီးလေကြောင်းကနေထပ်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါဒုံးကျည်နယ်လက်နဲ့ထုတ်လုပ်ရေးစခန်းနေရာတွေစစ်တပ်အဆောက်အအုံဝင်းတွေနဲ့လေးချင်ရဲ့အဆောက်အအုံတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာလို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုပါတယ်။ဂါဇာကမ်းမြောင်ဒေသကပြည်သူတွေအကျိုးမရှိစေမဲ့လုပ်ရမျိုးကိုဟာမတ်စ်အကြမ်းဖက်အဖွဲ့ကပြန်လုပ်လာတာလို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမျိုးတော်ကာဘူးကပြည်ထရေးဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗိုလ်ချုပ်ဦးနဲ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်။ဝန်ကြီးရုံးအဆောက်အအုံဝင်းအပြင်ကလုံးကျော်ရေးစစ်ဆေးဂိတ်မှာကာဗွန်ဖောက်ခဲ့ပြီးစတင်တိုက်ခိုက်လိုက်တာပါလက်နက်ကင်တိုက်ခိုက်ရေးသမားအဖွဲ့ကအဆောင်ဂိတ်ကိုဖျက်ချဝင်ရောက်ပြီးအဆောက်အဦးဝင်းအတွင်းကိုဝင်ရောက်တိုက်ခိုက်တာမှာလုံးကျော်ရေးတပ်ဖွဲ့တွေကပြန်ပြီးတော့ခုခံခဲ့ပါတယ်တိုက်ခိုက်မှုအတွင်းလူ9ဦးဒဏ်ရာကြောင်းဒဏ်ရာရကြောင်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနဂျစ်ဒန်နစ်ကပြောပါတယ်ဒီကနေ့တိုက်ခိုက်မှုကဘာလို့လဲချက်ဆိုတာတော့မသိရသေးပါဘူးအမေရိကန်ထောက်ပံ့ထားတဲ့အာဖဂန်ဆွေးရပေါ်တာလီဘန်တို့ရဲ့ຫນွေဦးရသည့်ထိုးစစ်တွေမှာမြို့တော်ကဘူးကိုတိုးပြီးတော့တိုက်ခိုက်ဖို့တာလီဘန်တို့ကအခိုင်အမာပြောဆိုထားပါတယ်ခင်ဗျာ
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးသဲလွန်စာသစ်တွေတွေ့တာနဲ့ရှားပွေရေးပြန်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှားပွေနေတဲ့အမေရိကန်ခြေစိုက် Ocean Infinity ကုမ္ပဏီကစတူယန်ကီလိုမီတာ13,200ရှားပွေပြီးတဲ့နောက်၃လကြာရှာပွေရေးလုပ်ငန်းတွေကိုမနစ်အင်ကာနစ်မှာအဆုံးသတ်ခဲ့တာပါမတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်မဟာတရားမိုဟာမက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုပြောပါတယ်လူပေါင်း239ဦးလိုက်ပါခဲ့တဲ့ Boring 93လုံးလေယာဉ်ကကွာလာလမ်ပူကနေဘေကျင်းမြို့တော်ကိုပြန်တန်းခဲ့စဉ်2014ခုနှစ်မတ်လ10ရက်နေ့မှာပျောက်ဆုံးခဲ့ရပြီးကမ္ဘာလေကြောင်းပြန်တန်းမှုမှာအဆန်းကျယ်ဆုံးဖြစ်ရပ်တစ်ခုဖြစ်ခဲ့ပါတယ်ဒေါ်လာတန်150ကျော်သုံးပြီးအိန္ဒိယသမုဒ္ဒရာအတွင်းစတူယန်ကီလိုမီတာ13,900ကျော်လောက်ကိုရှာဖွေခဲ့ပြီးတဲ့နောက်မှာဩစတြေးလျမလေးရှားနဲ့တရုတ်အစိုးရတို့ဘက်ကလည်းတရားဝင်ရှာဖွေမှုတွေကိုအဆုံးသတ်ထားတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကြွေးမီရွှတ်ချနိုင်ရေးရည်ရွယ်ပြီးတရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကြမဲ့အခြေခံအဆောက်အအုံလုပ်ငန်းတွေကိုပြန်လည်ညှိနှိုင်းဖို့ဝန်ကြီးချုပ်တဲ့မဟာသီယာမိုဟာမက်ကကြိုးပမ်းနေချိန်မှာပဲနိုင်ငံဆက်ဆံရေးကိုပြန်လည်ထိန်းချုပ်ဖို့မလေးရှားနဲ့တရုတ်နိုင်ငံတို့နီးလန်းရှာနေကြပါတယ်မလေးရှားနိုင်ငံမှာပြည်ပကဒရယယင်းနီမြုပ်နယ်နဲ့နိုင်ငံတွေအနက်အမေရိကန်ဂျပန်စင်ကာပူနိုင်ငံတွေကိုကျော်လွန်ပြီးတရုတ်နိုင်ငံကဒေါ်လာ 3.38 ဘီလီယံနဲ့ဥဆောင်နေတာပါအဓိကကျတဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုတော့ဝန်ကြီးချုပ်ဟောင်းနဂျစ်ရဇက်ဆိုရလက်ထက်မှာသဘောတူခဲ့တာပါအဓိကသဘောတူညီချက်တစ်ခုဖြစ်တဲ့ဒေါ်လာ 14 ဘီလီယံကုန်ကြမဲ့အရှိတ်အဝါကံယူရန်ယထာလန်ကြောင့်အပြင်ကုန်ထုတ်လုပ်ငန်းတွေအင်ချင်မီလုပ်ငန်းတွေနဲ့အစိုးရငွေချေးစာချုပ်တွေမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတာပါတရုတ်နိုင်ငံရဲ့အကျိုးတွေများလွန်းတဲ့ပေါ်ဆိုးရိမ်မှုတွေဟာပြီးခဲ့တဲ့မလေးရှားရွေးကောက်ပွဲမှာအရေးပါတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်တရုတ်နိုင်ငံခေတ်သစ်ပိုလမရဲ့တစိတ်တစ်ပိုင်းအဖြစ်တောင်တရုတ်ပင်လယ်နဲ့ထိုင်းနိုင်ငံနယ်စပ်ကိုဆက်သွယ်ပေးမဲ့ကီလိုမီတာ688ရှည်လျားတဲ့လမ်းကြောင်းမှာမလေးရှားနိုင်ငံအရှိတ်ဘက်ကံယူရန်ယထာလန်စီမံကိန်းဟာအဓိကအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်မလေးရှားအစိုးရအသစ်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့အစီအစဉ်ဟာနိုင်ငံကုန်ထုတ်လုပ်မှုပမာဏရဲ့80ရာခိုင်နှုန်းအထိရှိနေတဲ့ဒေါ်လာ 251.32 ဘီလီယံကျွေးမီကိုရွှတ်ချနိုင်မှုဖြစ်ကြောင်းပြောဆိုထားတာပါအခြေခံဆောက်အုံစီမံကိန်းတွေနဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပြင်အထူးသဖြင့်တရုတ်အလုပ်သမားတွေနဲ့ကျွမ်းကျင်သူတွေပေါ်မိခိုအားထားနေရတာတွေကိုပြန်လည်ဆက်စပ်မှာဖြစ်ကြောင်းလဲဝန်ကြီးချုပ်တဲ့မဟာသီယာကပြောဆိုပါရခင်ဗျာ
မကြသေးခင်လတွေအတွင်းအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူသားစင်းနဲ့ချီတေဆုံးရတဲ့ဖြစ်ရပ်တွေကြုံခဲ့ရပြီးတဲ့နောက်ဟိမဝန္တာတောင်တန်းဒေသကပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားမှာ2003ခုနှစ်အဖြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလိုက်နာဖို့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံတို့အကြားသဘောတူလိုက်ကြပါတယ်။အထူးဆက်သွယ်ရေးလိုင်းကနေဆွေးနွေးမှုတွေအတွင်းပရိပခဖြစ်မဲ့အခြေအနေတွေကိုအဆုံးသတ်ဖို့နှစ်ဖက်သဘောတူခဲ့ကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ကြေညာပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယချင်းနှစ်နိုင်ငံကြားကကက်ရှမီးယားဒေသမှာလက်နက်ငယ်တွေလက်နက်ကြီးတွေနဲ့ အပြန်အလှန်ပြစ်ခတ်မှုတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းကထောင်ပေါင်းချီတဲ့ဒေသခံတွေဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ပါကစ္စတန်နဲ့ပူးပေါင်းမှုကက်ရှမီးယားဒေသမှာခွဲထွက်ရေးအတွက်ပုံကန်နေတဲ့သဘုံတွေကိုပါကစ္စတန်နိုင်ငံကအားပေးထောက်ခံနေတယ်လို့စွပ်စွဲထားပါတယ်။ပါကစ္စတန်ကတော့အိန္ဒိယရဲ့စွပ်စွဲချက်ကိုညှင်းပါတယ်။1948ခုနှစ်ဗြိတိန်ကိုလိုနီလက်အောက်ကလွတ်မြောက်လာခဲ့တဲ့ဟိန္ဒူအများစုရှိရာအိန္ဒိယနိုင်ငံကနေမွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နိုင်ငံအဖြစ်ခွဲထွက်သွားပြီးတဲ့နောက်ကက်ရှမီးယားနယ်စပ်ဒေသပိုက်ဆိုင်မှုအတွက်နှစ်နိုင်ငံကြားစစ်ပွဲကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်
။ American Starbucks Coffee Company ကနိုင်ငံတော်ဝန်မှရှိတဲ့သူ့ရဲ့ဆိုင်ငွေပေါင်း 8,000 ကိုအင်္ဂါနေ့ကတရက်တာပိတ်ပစ်ခဲ့ပြီးဒီကော်ဖီဆိုင်တွေမှာခွဲခြားဆက်ဆံမှုတွေမရှိစေဖို့အတွက်ဝန်ထမ်းပေါင်း 35,500 ကို၄နိုင်ကြာတင်နှံပေးခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းက Philadelphia မြို့က Starbucks Coffee ဆိုင်တစ်ခုမှာလူမဲအမျိုးသား2ဦးဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်ကြောင့်အခုလို Starbucks ဆိုင်တွေပိတ်ပြီးဝန်ထမ်းတွေကိုဆက်ဆံရေးတင်နန်းတွေပေးခဲ့တာပါ။ Coffee ဆိုင်ထဲမှာဘာမှမဝယ်ပဲတငယ်ချင်းကိုထိုင်ဆောင်နေကြတာလို့ဆိုတဲ့လူမဲအမျိုးသား2ဦးကို Starbucks ဝန်ထမ်း2ဦးကရဲခေါ်ပြီးတော့ဖမ်းဆီးခံခဲ့တာနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားတဲ့လုပ်ရည်ဆိုပြီး Starbucks ပေါ်ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒီဖြစ်ရပ်နောက်ပိုင်းအခုလိုတင်နန်းတွေပူချရတဲ့အဓိကချက်ကတော့လူမျိုးရေးကွဲပြားမှုတွေမရှိတဲ့အောင်လုပ်ပြီးဆက်ဆံတာမျိုးထက်ကွဲပြားမှုကိုလက်ခံပြီးခွဲခြားဆက်ဆံတာမျိုးမလုပ်ဘူးဖြစ်တယ်လို့ Starbucks Company အကြီးအကဲ CEO Kevin Johnson ကပြောပါတယ်။ဖမ်းဆီးခံခဲ့ရတဲ့ Nelson နဲ့ဒီ Robinson တို့နှစ်ဦးကိုတော့ဘလောက်ဆိုတာအတိအကျမသိရသေးတဲ့ငွေကြေးပမာဏတစ်ခုနဲ့အမှုကိုကြေးစီခဲ့ပြီးသူတို့နှစ်ဦးရဲ့ပညာရေးစည်းတွေကိုလည်း Starbucks ကကြက်ခံပေးမယ်အကြောင်းကန့်လန့်ခဲ့ပါတယ်ခင်ဗျာ။
တရုတ်ဘက်ကကန့်ကွက်မှုတွေတိုးလာပေမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးမှာအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောပါတယ်။ဒီလိုခုံမောင်းသွားလာမှုအပေါ်မှာတရုတ်တနိုင်ငံတဲကသာဆန့်ကျင်ကန့်ကွက်နေတာကိုလည်းကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်းကကျွန်းတွင်ပေါ်မှာတရုတ်ဘက်ကစစ်ရေးတိစောက်မှုတွေလုပ်နေတာကိုထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုံမဲ့ Rainback နိုင်ငံတကာပင်လယ်ပြင်စစ်ရေးလေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ရှင
်
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကွန်အောင်လို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့တားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဟာတိုးတက်လာမှုမရှိသေးဘူးလို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားဒေသတို့မှာလည်းဘာသာရေးအရဖိနှိပ်မှုတွေရှိနေတယ်လို့သူကထောက်ပြပါတယ်။အင်္ဂါနေ့ကတော့အမေရိကန်နိုင်ငံခြားရေးဌာနမှာ2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုထုတ်ပြန်ခဲ့တာပါ။ဒီအကြောင်းကောင်အောင်ကတင်ပြထားပါတယ်ရှင်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းမှာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေအတွင်းရခိုင်ပြည်နယ်ကရိုဟင်ဂျာအများစုပါဝင်တဲ့ဒုက္ခသည်တိုင်းနဲ့ချီဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။အာဆာအစွန်းရောက်အဖွဲ့ကမြန်မာလူမျိုးရေးကင်းစခန်းတွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမင်းရှင်းလင်းရမှာနှိမ့်ဆက်ညှဉ်းပန်းတက်ဖြတ်တဲ့ဆိုပြီးအဲ့ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကနေထွက်ပြေးခဲ့တာပါ။ဒီအချိန်ပေါ်အမေရိကန်ပါဝင်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။VOA နဲ့တွေ့ဆုံမြင်မြန်ခံအတွင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမကြီး Sam Brownback
The official legal category is ethnic cleansing.
ဒီကအဖြစ်လူနည်းစုမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရှိနေပြီးခုခါမှာတော့မြန်မာနိုင်ငံမြောက်ပိုင်းကကချင်ခရစ်ယာန်လူနည်းစုတွေကိုလည်းဖိနှိပ်နေပါတယ်။ဒါကြောင့်ကဘာကြီးအနေနဲ့ဒီလိုအခြေအနေတွေကိုတားဆီးမှသာနောက်ထပ်ဘယ်နေရာမှာမှဒီလိုဖိနှိပ်မှုတွေထပ်ဖြစ်မလာမှာပါ။
ဒီလိုအခြေအနေတွေကြောင့်နိုင်ငံတွေမှာလူလူဟာပိုးပြီးတော့အုံကြွလာကြသလိုမြန်မာနိုင်ငံမှာဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့အနေအထားအရဆိုရင်စစ်တပ်ရဲ့လုပ်ရက်တွေကိုလူလူကလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်ဖို့လိုကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာပြည်ရင်းစစ်တမ်းကြောင့်ဒုက္ခသည်တိမ့်တဲ့ကြီးအားမြန်မာနိုင်ငံကနေအိမ်နီးချင်းနိုင်ငံတွေထဲမကြာခဏထွက်ပြေးခိုလုံကြရသလိုအခုချိန်မှာဆိုရင်လည်းကချင်ပြည်နယ်ကအခြေအနေအားဆိုးရွားနေကြောင်းတမ်မကြီး Brownback ကထောက်ပြပါတယ်
Honestly, and if anything, I see a more emboldened government in Burma.
When you talk about the young people who are trying to take over, so on in the Dilawar people are trying to take over. They are trying to take over America, and they are trying to take over Mohammed. They are trying to take over. They are trying to take over.
မြန်မ မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေတွေပြင်လူခွင့်အခြေအနေတွေကြောင့်အမေရိကန်အောက်လွှတ်တော်ကလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကိုမကြသေးခင်ရက်ပိုင်းတွေအတွင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုပိတ်ဆို့တန်ခတ်အရေးယူဖို့ချိုးပန်းရမှာနိုင်ငံတကာအနေနဲ့လည်းအတူယက်တည်ဖို့တန်မတ်ကြီး Brown Bag ကပန်ကြားပါတယ
်။ Think it needs to be a lot of countries doing it.The United States stands.
ကကရေးရီဝလိုဝင်မလဲနိုင်ငံတော်များကဒီလိုလှုပ်ဖို့လိုမယ်ထင်ပါတယ်။အင်းဒီချင်းတရုတ်နိုင်ငံဟာသူတို့လှုပ်တင်တဲ့လောက်မလှုပ်တာကြောင့်တိတဲ့ပေါ်ပြီးလှုပ်ဖို့လည်းလိုပါတယ
်။တာမတ်ကြီးဘရောင်းဘက်ဟာဧပြီလရုံးကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar မှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကိုကိုရင်တော့ရောက်ကြည့်ရှုခဲ့ပြီးအဲ့ဒီဒုက္ခသည်စခန်းကအခြေအနေအားအတော်လေးဆိုးရွားနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံကိုတော့ရောက်လေ့လာဖို့လဲတာမတ်ကြီးကခွင့်တောင်းခဲ့ပေမဲ့မြန်မာအစိုးရကပြည်ဝင်ခွင့်မပေးတာကြောင့်တော့ရောက်နိုင်ခြင်းမရှိပါဘူးခင်ဗျာ။
ကိုအောင်အောင်တင်ပြသွားရပါရှင်။ POA မြန်မာပိုင်းကနေပုံထုံးနဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအစိုးရအရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်။သူကမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာနဲ့အညီလွတ်လပ်စွာကိုယ်ကွယ်ခွင့်ပြုရာကြောင်းတုံ့ပြန်လိုက်ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကတ်တမှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်ဆောင်ရှောက်မှုပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိရလို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကအခုလိုတုံ့ပြန်ပါတယ်
။ဖွဲ့စည်းပုံခြေလှမ်းဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလွတ်လပ်စွာဘုရားမျိုးပြုထားပြီးသားပါခင်ဗျ။ဘာသာရေးလေးမျိုးကိုလည်းကျွန်တော်ဝိသေသာကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။တိုင်းနဲ့ပြည်နယ်14ခုမြေကြီးတော့ကောင်းပြီးပေါ့ဟုတ်တာဟုတ်ပါပြည်နယ်ကြီးတစ်ခုနဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကန့်သွားပါတယ်။ဒီကဘာပေါ်မှာမမမရှိတဲ့ရန်ကုန်မြို့လေကောင်ကြီးကဒုဒဘာသာပြောင်းဖြစ်တဲ့စုလီပြားရှိတယ်လို့ခရစ်ယာန်ဘာသာကူးရတဲ့ချက်ချောင်းကြီးရှိပါတယ်။ကျွန်တော်အစ္စလာမ်ဘာသာကူးရတဲ့ပလီရှိပါတယ်။နောက်ကျွန်တော်တို့ဟိန္ဒူပြားချောင်းရှိပါတယ်။ဒါဒီကဘာပေါ်မှာရှိတဲ့ညီတိနိုင်ငံမှာမရှိတဲ့ပြောင်းဖြစ်ပါတယ်။ဒါကိုကြည့်ကြရပြီးကျွန်တော်ဒီလွတ်လပ်စွာကိုယ်ပြောပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အပြည့်ပေးလိုပါတယ်။သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတယ်။
ရှိခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလဲသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတဲ့
အဒါပရင်းကဖြစ်စဉ်တစ်ခုပါခင်ဗျဘာသာရေးနဲ့လောကဂျော်နယ်လို့မရပါဘူးခင်ဗျဘာသာရေးတိစမှုပါဘူးဒါပရင်းကဖြစ်စဉ်တစ်ခုပါခင်ဗျအရခိုင်ကိစ္စကိုလည်းကျွန်တော်တို့နိုင်ငံတော်နဲ့ပြည်နယ်ပြည်ထုတ်ပြီးသားဖြစ်ပါတယ်ဝန်ကြီးဌာနတွေနှစ်နှစ်တာဟိုမှာလေကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်အဲ့ဒီမှာကျွန်တော်တွေ့တူးပြောပြမှရှိပါဘူးဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျနော်ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူး
မြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်ပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကကတိုင်စိုက်ထုတာတွေကိုပိတ်ပင်ကန့်သတ်တဲ့သတင်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတဲ
့ခုနှစ်ပိုင်းမှာကတော့ဒီ Islam ဘာသာဝင်တွေအထူးသဖြင့်ဒီခိုင်းချင်းနဲ့ရှိတဲ့လူမျိုးစုဘာသာဝင်တွေကပုံမူပြီးတော့ချုပ်ဖောက်မှုရှိနေဆိုတဲ့အတန်တွေထပ်ပေါ်လာတယ်ခင်ဗျာဒီဖြစ်ဒီခရစ်ယာန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိတ္တမှုကိုတားဆီးတဲ့အကျဉ်းချက်တွေနှစ်တစ်ခါမှာလံဘာသာဝင်တွေရဲ့ဝိတ္တမှုနဲ့ဒီဟောပြောမှုကိုဒီပိတ်ပင်တဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်ဒီဖြစ်ကျွန်တော်တို့အစိုးရတွေမကဘဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်တွေကနေဒီနည်းစုဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတ်ပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုရှိလာခြင်းကဒီဘာသာရေးလက်ခွေပုံမှုဆူရလာတယ်လို့ပြောဆကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါအတိအကျအမြင်သားသားလောက်တွေ့ရပါတယ
်ဒီလိုကန့်သက်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ်
ဘာသာရေးကိုဒီလက်လက်စွာယုံကြည်ဖို့ကိုခွင့်ဆိုတာတကယ်အခြေခံကျတဲ့အခွင့်အရေးတစ်ပါးပဲ။ဒီလူတယောက်ရဲ့ယုံကြည်မှုကိုစိတ်ပင်တားဆီးလို့မရဘူး။ဘာသာရေးနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေ၊နောက်ဝိသုမှုတွေ၊သီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်။ အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ပြည်သူတာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကြမ်းဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်အထူးဖြင့်ဘာသာရေးကိုအခြေခံပြီးတော့မုန်တီးမှုတွေဖြစ်အောင်နှုတ်ဆော်တာတွေအကြမ်းဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ်
အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူဦးရေ52တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရစ်ယာန်ဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်ဇက်တိုက်သတ်မှတ်ထားပါတယ်
။ကိုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကတက္ကသိုလ်ကောလိပ်ကျောင်းတွေမှာလုပ်နေတဲ့စာရန်ဖတ်ပွဲဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သတ်ချုပ်ချယ်တဲ့အမိန့်ကိုပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာဟာတက္ကသိုလ်တွေမှာရှိတဲ့အဆင့်အလာကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပြည်သူတွေသွားချင်တဲ့ဒီမိုကရေစီပညာရေးစနစ်ကိုနောက်ပြန်ဆွဲသွားနေကြတာဖြစ်တယ်လို့ပညာရေးလောကပညာရှင်တို့ကဝေဖန်လိုက်ပါတယ်။ပညာရေးဝန်ကြီးဌာနရဲ့ဒီထုတ်ပြန်ချက်ကိုဆရာဆရာမအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်။ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
တက္ကသိုလ်ဒီဂရီကောလိပ်နဲ့ကောလိပ်ကျောင်းတွေမှာစာရန်ဖတ်ပွဲတွေဆွေးနွေးဟောပြောပွဲတွေလုပ်လို့ရတယ်ဆိုရင်ပါမောက္ခချုပ်ကျောင်းအုပ်ကြီးတွေရဲ့စီစစ်ချက်ယူရမှာဖြစ်တယ်လို့တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ထောက်ခံချက်နဲ့အတူအစိမ့်မြင့်ပညာရေးဦးစီးဌာနရဲ့သဘောထားမှတ်ချက်တွေရယူပြီးသတ်မှတ်ချက်နဲ့ကိုက်ညီမှသာခွင့်ပြုမှာဖြစ်ကြောင်းမေလ21ရက်နေ့ကအစိမ့်မြင့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသင်းဝင်းရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြုရင်ပြောင်းလဲရေးတွေလုပ်နေတဲ့မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသားတွေနဲ့ပတ်သက်လို့အခုလိုညွှန်ကြားချက်အမိန့်ထုတ်ပြန်လိုက်တာဟာ NLD အစိုးရရဲ့ဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်နေတယ်လို့ NNER အဖွဲ့ဥက္ကဋ္ဌဒေါက်တာသင်းလွင်ကဝေဖန်လိုက်ပါတယ
်ဒီဟိုဟာပညာရေးဝန်ကြီးဌာနရဲ့အမိန့်ညွှန်ကြားစာကိုကျွန်တော်သဘောမတူဘူး။ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်တွေကဒါပညာရေးကိုလေ့လာရှာဖွေနေတာတက္ကသိုလ်တွေကဒီခေတ်စနစ်ကဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့နေရာဖြစ်ရဒါဒီမိုကရေစီနိုင်ငံတစ်ခုကဒါအရေးကြီးတဲ့အချက်ပဲလေ။အဲတော့ဒီကျောင်းသားတွေအခုလိုပြိပင်တာကဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းဆန့်ကျင်နေတယ်။ဒီကျောင်းသားတွေဆရာတွေရဲ့လွတ်လပ်စွာပြောဆိုခွင့်တို့လွတ်လပ်စွာထုတ်ဖော်ခွင့်တို့လွတ်လပ်စွာပညာရည်တွေလေ့လာခွင့်တို့ဆိုတာကိုလည်းပြိပင်ထားစီရရောက်တယ်။အဲဒါကြောင့်ဒီပညာရေးဝန်ကြီးနဲ့ဒါထုတ်ပြန်တဲ့ကြေညာချက်ကိုကျွန်တော်သဘောမတူပါဘူး
။ပညာရေးဌာနရဲ့ထုတ်ပြန်ချက်ဟာတက္ကသိုလ်တွေမှာရှိသင့်ရှိထိုက်တဲ့အစဉ်အလာတွေကနေသွေးဖယ်လိုက်တာဖြစ်တယ်လို့ပညာရေးလောကကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့သင်းဘောကမဂ္ဂဇင်းအယ်ဒီတာဂျိုဟောင်းဦးတင်မောင်တန်းကပြောပါတယ
်တက္ကသိုလ်ဆိုတာစဉ်းစားတွေးခေါ်ပုံကိုရအောင်ရည်ရွယ်ပြီးလုပ်ကြတဲ့နေရာပေါ့နော်ဆိုတော့စဉ်းစားတွေးခေါ်ပုံဖွံ့ဖြိုးတိုးတက်မှုကိုအများကြီးထိခိုက်တယ်လို့ကျွန်တော်ထင်တယ်တက္ကသိုလ်တွေကအဲ့ဒီလိုစာလမ်းဖတ်ပွဲတွေနိုင်ငံရေးနဲ့ပတ်သက်တဲ့စကားပွားတွေနဲ့မကင်းဘူးပေါ့နော်ဒီဆုံးဖြတ်ချက်ကိုဆုံးဖြတ်တဲ့ပုံကိုဒီရဲ့ဆုံးဖြတ်ပုံချင်းကပ်ပုံဟာကိုလိုနီခစ်ကတက္ကသိုလ်တွေသုံးဖြတ်ပုံနေတဲ့တော့ပုံပြီးနိုင်ကြတယ်လို့ပြောရမယ်ဒါကြောင့်မို့နော်ဒါကနိုင်ငံတကာဆင်လာတက္ကသိုလ်ဆိုတဲ့ဆန်ရှင်ဆန်ညွန်းနဲ့ဆိုရှင်အင်ဗတာဖီလာဆန်ရှင်ဖြစ်တဲ့ညွှန်ကြားချက်ပ
ါကွန်မြူနစ်သဘောတရားပညာရှင်ကာမတ်စ်ရဲ့နှစ်200ပြည့်ခန်းနာကိုဘဂဒါကျောင်းသားတွေဥဆောင်ပြီးမေလ5ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ဝိဇာခန်းမဆောင်မှာကျင်းပခဲ့ပြီးနောက်ပညာရေးဝန်ကြီးဌာနရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အဲ့ဒီပွဲမှာစာတမ်းဖတ်ပွဲကြပြာယူပွဲနဲ့ရုပ်ရှင်ပြပွဲတွေပါဝင်ပါတယ်။နိုင်ငံကမှာဆိုရင်နိုင်ငံရေးစနစ်စီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့တက္ကသိုလ်တွေကိုနိုင်ငံတော်အရောင်စုချတာမျိုးရှိတယ်လို့ဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေဆိုတာအများအားလေ့လာပြီးတော့ဝေဖန်ထောက်ပြနေမှာကျွင်းချက်တွေပြင်ပြီးမှကိုကောင်းတဲ့စနစ်ကိုရောက်အောင်မှာကျွန်တော်အဲ့ဒီကိုသွားစီခြင်းနဲ့ဝေဖန်ထောက်ပြတာလေ။တခြားဒီမိုကရေစီနိုင်ငံတွေဆိုရင်ခေတ်စနစ်ကိုထောက်ပြတဲ့သူတည်တနာတွေထုတ်ဖော်နိုင်တဲ့တက္ကသိုလ်တွေကိုစုတောင်းပေးတယ်။အကြောင်းအကျိုးအကောင်းဆုံးဝေဖန်နိုင်နေဆိုရင်အဲ့ဒီလိုတက္ကသိုလ်မျိုးကိုစုပေးတယ်။ဆိုတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီသွားမယ်ဆိုရင်အဲ့ဒါမျိုးအားပေးတယ်
။အခုလိုပညာရေးဝန်ကြီးဌာနရဲ့ကြေညာချက်ကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့တင်းဘောဦးတင်မောင်တန်းကသတိပေးလိုက်ပါတယ
်။ London School of Economics ကိုခေါ်တဲ့ London စီးပွားရေးတက္ကသိုလ်သူတို့ကနေပေါ်မောက်ခကြောက်ကိုဖိတ်လာတယ်။ရန်ကုန်စီးပွားရေးတက္ကသိုလ်မှာပြောဖို့ပေါ့နော်။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကြီးထွက်လာခဲ့တဲ့အတွက်ကြောင့်မို့လို့သူဟာရန်ကုန်စီးပွားရေးတက္ကသိုလ်မှာဟောပြောပွဲပို့ချချက်မပေးရဘဲနဲ့ကျွန်တော်တို့လိုသုတေသနစင်တာမှာလာပြီးတော့လှုပ်သွားခဲ့ရတယ်။အဲဒီတော့ နိုင်ငံခြားတက္ကသိုလ်တွေနဲ့ပူးပေါင်းဆွေးနွေးတဲ့ခါလေးမှာလည်းဒီညွန်ကြားချက်ကအကျုံးဝင်မယ်ဆိုလို့ရှိရင်အများကြီးထိခိုက်နိုင်မှာအစ်မြင့်ပညာရေးတက္ကသိုလ်ပညာရေးကအင်မတန်နှိမ့်ချနေတဲ့ချိန်မှာဒီညွန်ကြားချက်ကတိုးတက်အောင်လုပ်တာမဟုတ်ဘူးပိုပြီးညစ်တဲ့ညွန်ကြားချက်လို့ပြောရမှာပါနောက်ကျွန်တော်စိုးရိမ်တာလေးကလည်းကျောင်းသားလှုပ်ရှားမှုများပေါ်လာလို့ရှိရင်ကျွန်တော်ကတော့အံ့ဩမှာမဟုတ်ဘူးဗျအဲ့တော့ဒီကိစ္စဒီအတော်လေးသိရောက်မှုပမာဏကြီးသွားနိုင်တယ်လို့ကျွန်တော်ကတော့ဒီလိုပဲထင်တယ
်ပညာရေးဝန်ကြီးဌာနရဲ့မေလ21ရက်ကြေညာချက်အမိန့်နဲ့ပတ်သက်လို့ဆရာမများအဖွဲ့ကကန့်ကွက်နေတယ်လို့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာပါရှင်အခုတော့လက်ပတောင်းနောင်ကျင်းနီစီမံကိန်းတရင်ဘက်ဆက်ရအောင်ပါစကိုင်းတိုင်းရင်းမာပင်ခရိုင်ထဲမှာရှိတဲ့လက်ပတောင်းနောင်ကျင်းနီစီမံကိန်းကနေစွန့်ပစ်တဲ့ရေဆိုးတွေကိုတောက်တုံးရေကန်အနေဖောက်ထုတ်တာရွာတွေအနီးလာရောက်စွန့်ပစ်တာတွေရှိနေတဲ့အတွက်ဒေသခံတွေစိုက်ပျိုးစားတောက်ဖို့ခက်ခဲလာပါတယ်ဒါအပြင်အဲ့ဒီစွန့်ပစ်ရေဆိုးတွေဟာတောက်တုံးနဲ့ဆဲထဲကိုစီးဝင်လာတဲ့ကြောင့်ဒေသခံတွေဘက်ကစိုးရိမ်မှုတွေတိုးလာနေတာပါဒီအကြောင်းထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
စကိုင်းတိုင်းရင်းမာပင်ခရိုင်ပသိမ်မုံရွာကားလန်နဘေးအနီးမှာပဲလက်ပတော်တောင်ကျင်းနီစီမံကိန်းကစွန့်ပစ်ရေတွေကိုမေလ29ရက်နေ့ကဖောက်ထုတ်နေတဲ့အတွက်လူတွေတောက်သုံးမှုလုပ်နေတဲ့ကြောက်ဖြူတိုင်းဆယ်ဘက်ကိုစီးဆင်းနေတဲ့အကြောင်းမိုးကျော်ပြင်ရွာကကိုဝင်းကျော်ကပြောပြပါတယ်
။မိုးကျော်ပြင်တောင်ရွာရဲ့ရှင်နာမှာသူကပါလောက်ရောกว่าတဲ့ဂိုင်းရှိရတော့အကွာချောင်းထဲမှာသူကဖွင့်ချတာ။ဒီကျွန်တော်ပသိမ်မုံကလားရဲ့ရှင်ထဲမှာခုနပြောတဲ့ကျွန်တော်တို့ရဲ့ဒါရှိရကွာတော့မှသူအဲ့ဒီတွေ့ရဲ့ဘမနီတန်စီချိုးခတ်ရတာရဲ့ဘေးမှာသူကမြောင်းပေါက်တာရှိရဲ့အဲ့မြောင်းနဲ့ပေါက်ကြတာအဲ့မြောင်းကနေမှအဲ့ဒီဒီကလည်းကြောက်တိုင်းဆယ်ပဲရောက်တာပဲအဲ့ဒီကြောက်တိုင်းဆယ်ကနေပြီးတော့ရှာမိထွက်မယ်ဆိုလို့ရှိရင်ဟိုဘက်မှာညင်းညင်းညင်းညင်းထဲမှာရောက်မှာ
ကျင်းနီစီမံကိန်းကစွန့်ပစ်ရေတွေကိုကားတွေနဲ့တဲလာပြီးမိုးကြိုးပြင်ရွာအနီးမှာလာရောက်တုံနေတာတွေနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်
သူတို့မိသားစုပြည်ကြီးတွေကိုဒီနောက်ဘက်မှာလာလာပြီးတော့နောက်တောင်ဘက်မှာပေါ့ဗျာအဲ့ဘက်မှာသူကလာပြီးတော့ထုတ်တာအဲ့ဘက်မှာသူကလာပြီးတော့ထုတ်တာဒီဥစ္စာတွေဗာရီတွေမှလည်းမတူဘူးပြီးတော့သူတို့ဥစ္စာတွေနန္ဒတာနန္ဒာကြီးအားကြီးအဲ့ဒီရေတွေကိုသူကလုတ်ပြီးဆိုရင်လူလူတွေမသိအောင်ဆိုပြီးတော့သူကဖုံးနေဖြူဖြူသွားတာဆောင်းရိုးထဲမှာတော့လွတ်ပြေးတာပေါ့ဗျာငါးတွေသေးတယ်အဲ့ဒီကျော်တို့ဒီကတော့ခေါ်တာတော့ဆလာပြားလို့ခေါ်တာပေါ့ဗျာရေကတော့နော်တို့ပဲလွတ်ပြီမလို့ရေကျွန်တော်ပဲစီးတာမဟုတ်ဘူးလေကြောက်တိုင်းဆယ်ဘက်ကိုစီးတာဟုတ်တယ်ကြောက်တိုင်းဆယ်ကိုစီးတာအဲ့ဒီကအဲ့ရေကဘာလို့ရေတွေမှလည်းမသိတော့ကြသူကရေကညစ်ပြကြီ
းလေဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ဆက်ဆက်ပြီးအက်ဆစ်တွေစီးဝင်နေတဲ့စွန့်ပစ်မြေစာတွေကိုစိုက်ပျိုးလည်မြေတွေမှာပုံနာတွေအပြင်အခုလိုမျိုးစွန့်ပစ်ရေစိုးတွေကိုစနစ်တကျစွန့်ထုတ်တာမျိုးတွေမလုပ်တာတွေကြောင့်သဘာပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုတွေရှိနေတယ်ဆိုပြီးသဘာပတ်ဝန်းကျင်ရေလှုပ်ရှားဆောင်ရွက်နေသူတွေကလည်းဆိုပါတယ် Amnesty International နိုင်ငံတကာလူငယ်ထမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ပတော်တောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ပတော်တောင်ကျင်းနီတပ်ထုတွေတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်
။မအေးအေးမပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် AsiaSat 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ် VOA American အသံရဲ့ပုတ်ထွင်းနေ့ညဖက်10:00နာရီထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line meter 24 25နဲ့30တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသတ်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ30ရက်ပို့ထုံးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဒါရဲ့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီဒီအစီအစဉ်တွေကို line တိုမီတာ25 30နဲ့51အပြင် line မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြာမရေးအားကစားကဏ္ဍအပြင်ဥကျော်စန်သားရဲ့မြမအရေးသုံးသက်ချက်မှာကြားဖို့ရှိတာကတော့
I think that is true and that is in a way not good news for Burma because Burma will want to maintain its neutrality and want to maintain its balance
မြန်မာကိုတရုတ်ကဘာကြောင့်ကူညီတယ်လဲဆိုရဲကောင်းစင်တဲ့ American ပြည်ထောင်စု Stimson Mawara အရေးအဖွဲ့တရုတ်ရေးရာဌာန Director Yun Sun ရဲ့ဆွေးနွေးချက်အပြည့်စုံကိုတော့ကြားခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြာမရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်နေ့စဉ်စားသုံးတဲ့အစားအစာတွေထဲပါတဲ့အဆီအအိမ်တွေအငံတွေကကိုယ်ခန္ဓာရဲ့နေရာတွေမှာသွားပြီးတော့အနေထိုင်တာကြောင့်နှလုံးသွေးတိုးဆီချိုဒီလိုယောဂါဆိုတွေဝင်လာတတ်ပါတယ်။ဒါကိုဘယ်လိုရှောင်ကြဉ်နိုင်ပါမလဲ။လူရုံးနယ်ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင
်။ချုံလွန်ခဲ့တဲ့အစားအစာတွေအငယ်လွန်ခဲ့တဲ့အစားအစာတွေနဲ့အစီလွန်ခဲ့တဲ့အစားအစာတွေဟာနှလုံးသွေးတို့နဲ့ဆီးချိုယောဂါတွေအတွက်ရှောင်ကျဉ်သင့်တဲ့အစားအစာတွေပဲဖြစ်ပါလေယောဂရှိသူတွေဟာအချို့အငယ်နဲ့အစီလွန်ခဲ့တဲ့အစားအစာတွေကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့ယောဂမရှိသေးတဲ့သူတွေဟာလည်းကြိုတေကာကွယ်တဲ့အနေနဲ့ရှောင်ရှားထားသင့်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
ငယ်စဉ်ဘဝတည်းကသူကလူကလည်းခန္ဓာကိုယ်လေးချိန်နဲ့ဝါတယ်အစီစားတာတွေလည်းများတယ်အငန်စားတာလည်းများရင်သူ့ရဲ့အသက်20အဆိတ်နဲ့တင်ဆရာတို့ကသွေးရိုးယောဂဖြစ်နေတဲ့လူတွေလည်းတွေ့နေပါပြီပေါ့နော်ဒါကြောင့်မလို့ဒီကလေးတွေမိဘတွေတင်နေလဲကိုယ့်ရဲ့ကလေးတွေကိုနော်အလိုလိုက်ပြီးတော့ဒီအဝလွန်စေတော့နော်ကျမရင်နဲ့မညီညွတ်တော့အစီတွေအချိုတွေကိုငယ်စဉ်ကာလမှာတွေကနော်များများစားသုံးကြရနေဆရာတို့ကသူ့ကိုထိမ့်သိမ့်ပေးဖို့လိုအပ်တယ်
သမီးအများကြီးစားတာနဲ့အချိုးရည်တွေအများကြီးတောက်တာဟာလေကိုလေးချိန်မြင့်တက်စီပြီးကျမရည်ကိုထိခိုက်စေနိုင်ပါတယ်အချိုးလွန်ခဲ့တဲ့အစားအစာတွေကိုငယ်စဉ်ကလေးကခရီးတစ်ဆိုင်ဆင်းခြင်းစားသုံးသင့်တယ်လို့အဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာတော်ဝင်းမြင့်ကပြောပါတယ်
အဲ့တော့ဒီကလေးတွေကအချိုးရည်တွေပေါ့ခဏနေရပြောသလိုအချိုးရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကသမီးတွေအများကြီးကြွေးထားတာပေါ့နော်အဲ့တော့သမီးတွေလည်းအများကြီးစားမယ်အချိုးရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight ဖြစ်တယ်အဲ့လိုကလေးတွေလည်းမရကယူဆရမယ
်ကိုလေးချိန်မြင့်တက်ခြင်းဟာနှလုံးသွေးတို့နဲ့ဆီးချိုယောဂါတွေဖြစ်ဖို့အခွင့်အရေးကိုတိုးပါစေပါတယ်အရက်မြင့်တဲ့ခန္ဓာကိုယ်အလေးချိန်တို့ရဲ့အချိုးအစားကို25ထက်မကျော်အောင်ထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်မိသူမဆိုဘဝတက်တန်တစ်လျှောက်လုံးမှာနော်တမိုင်းနဲ့ညီညွတ်တဲ့အလေးချိန်နော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးရိုးယောဂါအပြင်ကျန်တဲ့စီးချိုယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေတောင်အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့နော
်ကြောင်းလိုက်လာတဲ့နေထိုင်မှုဘဝပုံစံတွေထဲမှာအင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုအလွန်အမင်းဆော့ကစားခြင်းကလည်းကျန်မာရေးထိခိုက်စေတဲ့အမူအကျင့်တစ်ခုဖြစ်ပါတယ်အင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုလွန်လွန်ချွတ်ချွတ်ဆော့ကစားမိခြင်းမရှိအောင်ဒီပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ်
အခုချိန်မှာကလေးတွေကတော့အားကစားဆိုတဲ့အခါမှာအားကစားမစားဘဲနဲ့ဂိမ်းနော်စော့နေတာပဲများနေတဲ့အခါကျတော့သူရဲ့ lifestyle ဒီဒီမကူးဆက်တတ်သောယောဂများဖြစ်ပွားမှုအတွက်ကိုတော်တော်လေးအခြေခံကောင်းနေဖြစ်နေတယ်အဲ့ဒါမကောင်းတဲ့အချက်လက်တွေပေါ့နော်အဲ့တော့ကလေးမိဘတွေနဲ့ကိုယ့်ရဲ့သားသမီးတွေကိုကိုယ်လက်လှူရှာမှုနော်နဲ့ဆိုင်တဲ့အားကစားနည်းတစ်ဖြိုးမျိုးမှာနော်စိတ်ပါဝင်စားမှုရှိအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်เนาะအဲ့လိုဆောင်ရွက်ပေးခြင်းအဖြစ်နဲ့အခုဆရာတို့ဆွေးနွေးနေတဲ့သွေးရိုးယောဂအပြင်ကြံသောစီးချိုနှလုံးကြောက်ကပ်ကင်ဆာစသည်အပြင်ဒီယောဂတွေကိုပါဒီဖြစ်ပွားမှုနှုန်းလျှော့ချပြီးသားဖြစ်သွားပါမယ
်ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုပညာရေးမှာထူးချွန်ထက်မြက်စေလိုတာကြောင့်ကိုယ်လက်လှုပ်ရှားအားကစားမှုတွေအတွက်အချိန်ကုန်မခံပဲစာသင်စာကျက်တဲ့ကိစ္စတွေနဲ့သာအချိန်ပြည့်ကုန်ဆုံးစေကြပါလေကိုယ်လက်လှုပ်ရှားအားကစားမပြုလုပ်ခြင်းဟာကိုယ်လေးချင်းကိုမြင့်တက်စေပြီးနောက်တစ်ချိန်မှာကုသရခက်ခဲတဲ့ယောဂကြီးတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ
်ကလေးနှစ်နှစ်သုံးနှစ်ဆိုစဆော့တတ်နေပြီเนาะအဲ့တော့ဆက်ဆော့မယ်နောက်ဂိမ်းတွေကစားတာကိုထိန်းချုပ်ရမယ်ပေါ့နော်အဲ့တော့ဖြစ်နိုင်ရင်တော့ဥပမာဆိုရှင်ဂိမ်းတစ်မျိုးမျိုးတော့ဆော့တယ်စီဂိမ်းဆိုတာမှဆိုလိုတာအင်တာနက်ဂိမ်းမဟုတ်ဘူးပေါ့နော်ပြေးလွှားကစားရတဲ့ဂိမ်းဥပမာဝူရှူကစားတာမျိုးဟိုနောက်ပြီးတော့မှတိုက်ကွန်ဒ ုပဇာရမျိုးဒါမျိုးပေါ့ငါးနှစ်၆နှစ်လောက်ဆိုစကစားလို့ရနေอยู่တချို့ဆိုဟိုဂျွန်မားလိုမျိုးဆိုသုံးနှစ်လောက်ကစကစားရတယ်ပေါ့အဲ့လိုမျိုးတွေမှာမိဘတွေကထည့်ပေးနိုင်တယ်ဆိုရင်ဒီကလေးငယ်တွေကကစားတာနဲ့ပြီးသွားမယ်ပေါ့เนาะအဲ့ဆိုဂိမ်းဆော့တာတွေလည်းနည်းသွားမယ်ကာတွန်းကားကြည့်တာလို့ TV ကြည့်တဲ့အချိန်တွေလည်းနည်းသွားမယ်ပေါ့အဲ့တော့အဲ့လိုသာလေ့ကျင့်ကစားတာမမှန်တာလုပ်ခဲ့တယ်ဆိုဒီကလေးကဘလူးနီးနဲ့မှတော့အများကြီး overweight ဖြစ်စရာအကြောင်းမရှိဘူးပေါ့เนาะပြီးတဲ့ခါကျရှင်သူ့ရဲ့စားတော့နေတိုင်းမှာလည်းအလိုလျောက်မှန်သွားမှာပဲပေါ့အဲ့ဒါလေးတွေကလည်းဟိုပါပေါ့ကိုကလည်းအားပေးရမယ်လေအားလည်းအားပေးလဲအားပေးတဲ့နော်မိဘတွေကလည်းကိုကလေးတွေကိုပေါ့နော်စာချက်ချိန်မှကြီးပဲမထားနဲ့အားကစားတစ်ခုလည်းလုပ်ပေးချင်တယ်ပေါ့အခုချိန်ကကျတော့ကလေးတွေကိုကျူရှင်ရမ်းများတယ်လေပို့တာတွေကကြောင်ကြောင်မြင့်ကျူရှင်နေဖြစ်နေအဲ့ဒါတွေလည်းမရရှော့တဲ့နေပြောချင်ပါတယ
်အချို့တက်အစီတက်နဲ့အငယ်တက်တွေကိုနှစ်ရှည်လာမြလုံလုံကဲကဲစားသုံးပြီးကိုလက်လှုပ်ရှားအားကစားမပြုလုပ်ခြင်းဟာနှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါတွေကိုဖြစ်စေနိုင်တာကြောင့်ငယ်စဉ်ကတည်းကရှောင်ကျင်သင့်တဲ့အကြောင်းတင်ပြလို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပါ
လူလူနဲ့ကျမရေကန္နာကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးပါပါ။တရုတ်အပေါ်မြန်မာနိုင်ငံရဲ့မိခိုးအားထားမှုဟာဘယ်မလိုက်ရေးအဆင့်အလောက်ကိုထိခိုက်နေပြီလား။ရှင်မတိုးနိုင်ဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်အပအဝင်မြန်မာပြဿနာတွေအတွက်တရုတ်ဟာဘယ်လောက်ထိအားထားလောက်ပါသလဲဆိုတာအမေရိကန်ပြည်ထောင်စုစတင်ဆန်မိုဝါဒလေ့လာရေးအဖွဲ့တရုတ်ရေးရာဌာနဒါရိုက်တာယွန်းဆန်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
အခုမြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေကဆက်ဆံရေးနည်းနည်းကျဲလာတယ်လို့ဆိုရပါလိမ့်မယ်။ဒီချိန်မှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံရေးမှာပုံမအရေးကြီးလာတယ်လို့ယူဆရပါတယ်။ယုံဆန်းဘယ်လိုသုံးသပ်လို့လဲလွှမ်းခြုံပြီးပြောမယ်ဆိုရင
်။ I think that is true and that is in a way not good news for Burma because
ဒါမှမဟုတ်ရှင်တရုတ်ဖြစ်တော့ဒါကမြန်မာနိုင်ငံအတွက်သတင်းကောင်းမဟုတ်ပါဘူးမြန်မာနိုင်ငံကဘမ်မလိုက်ဝါဒနဲ့ချိန်ခွင်ရှာထိန်းကြီးတဲ့ဒီပလိုမေစီကိုကျင့်သုံးကျင်တာပါကမ္ဘာ့အရာကြီးနိုင်ငံတွေအားလုံးနဲ့အကောင်းမွန်တဲ့ဆက်ဆံရေးထားရှိကြမှာတိုင်းနိုင်ငံဘက်ကလုံးဝရိမ့်တာမိခိုနေရတာမလိုလားပါဘူးဆိုတော့နိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံရဲ့အလျှော်တင်လုပ်နိုင်ခြင်းအထူးသဖြင့်တရုတ်နဲ့ဆက်ဆံတဲ့နေရာမှာလွတ်လပ်နိုင်တဲ့အခြေအနေကျင်းပြောင်းသွားပါလိမ့်မယ်
နောက်နိုင်ငံတွေကရုံဆန်ပြောသလိုမြန်မာနိုင်ငံဟာတစ်ဖက်ဖက်ကိုဗက်မလိုက်ပါဘူးတရုတ်ဘက်ကိုလုံဝရင်းရင်သွားပြီလို့မပြောနိုင်ဘူးဆိုပြီးတော့သူတို့သတ်မှတ်ကြမယ်ထင်ပါသလား
I think the western countries understand it very well that East Burma is more or less dependent on China that is going to affect
မြန်မာနိုင်ငံကအနေနဲ့များဆိုသလိုတရုတ်ပေါ်မှာမှီခိုနေရပါတယ်လို့နောက်နိုင်ငံတွေမြင်ပါတယ်ဒါကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒကိုထိခိုက်စေတယ်။နိုင်ငံပေါင်းစုံနဲ့တပြိုင်နက်တည်းဆက်ဆံနိုင်တဲ့အနေအထားကိုထိခိုက်စေပါတယ်။ဒါမဲ့လည်းဗမ်မလိုက်ဝါဒနဲ့ပတ်သက်ရင်တော့ဒေါ်ဆန်းစုကြည်အစိုးရကတိတ်ပြီးတော့ရင်းရင်သွားပြီလို့တော့မယူဆနိုင်ပါဘူး။ဥမာပြောရရင်တောင်တရုတ်ပင်လယ်ကိစ္စမှာတရုတ်ကသူတို့ကိုထောက်ခံစေခြင်းမမလဲမြန်မာအစိုးရကစ조사ပြီးတော့ကြားနေနေတာတွေ့ရပါတယ်။ဆိုတော့ရိုဟင်ဂျာပြဿနာကြောင့်သာလဲအနောက်နိုင်ငံတွေအဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအဖူးထစ်ဖြစ်နေရတာပါ။မြန်မာအနေနဲ့ပြည်ရင်းမူဝါဒမပြောင်းသေးရဒီပြဿနာမှာတော့အနောက်နိုင်ငံတွေနဲ့ဆက်ပြီးတော့ညှိနှိုင်းအောင်မှာဖြစ်ပါတယ်
။အဲ့ဒီပြဿနာကိုမသွားခင်မှာလွတ်ထူမေ့ကျင်ပါသေးတယ်။မြန်မာနိုင်ငံဟာဗက်မလိုက်ဝါဒကိုမကျင့်သုံးနိုင်တော့ဘဲနဲ့သွေဖီသွားပြီးတရုတ်ဘက်ကိုစီးစီးသာသာရိမ့်ရင်သွားပြီးလို့ဆိုရင်တော့ဘသူ့ကိုအပြစ်တင်ရမယ်လို့ထင်ပါသလဲ
။ Well, I think that's a hypothetical question because so far if we are saying that Burma has lost its neutrality on China I want to see the evidence I want to see the issues where
da hypothetical question လက်တွေ့မဖြစ်သေးတဲ့မိကုံးမှာမြန်မာနိုင်ငံသားကြီးဟာဗမ်မလိုက်ဝါဒကရင်းရင်သွားပြီလို့ပြောဖို့အထောက်အထားရှိရပါလိမ့်မယ်တရုတ်နှစ်နိုင်ငံကိစ္စလိုမျိုးအရေးကြီးတဲ့နိုင်ငံတကာပြဿနာတွေပေါ်မှာဘလို့ရက်တည်တယ်ဆိုတာမျိုးကိုကြည့်ပြီးတော့မှပြောရမှာပါဒါကရှိမိကုံးအတွက်နံပါတ်1အဖြစ်ပါနံပါတ်2အနေနဲ့ဆိုရင်တော့လက်တွေ့မဖြစ်နိုင်သေးတာကိုပဲပြောရမယ်ဆိုရင်မြန်မာပြည်ဟာဆိုကြပါစို့တောင်တရုတ်ပင်လယ်ပြဿနာမှာတရုတ်ကိုထောက်ခံလိုက်ပြီဆိုရင်တော့သူ့ရဲ့ဗက်မလိုက်မှုရင်းရင်လာပြီလို့ဆိုရပါမယ်။ဒါလို့ဖြစ်လာရင်လည်းနိုင်ငံတကာကိုအပြစ်တင်စရာမဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်
။ကဲအခုရိုဟင်ဂျာပြဿနာယွန်းဆန်ဒီပြဿနာဟာအနောက်အစုကဖန်တီးတာဖြစ်တဲ့ပင်လယ်ပင်လယ်ဒေသအိန္ဒိယသမုဒ္ဒရာဘက်မှတရုတ်ကြီးစိုးလာမှကိုအနောက်အစုကစိုးရင်ရတယ်။ဒါကြောင့်တရုတ်ရဲ့အရင်းနှီးမြှုပ်နှံမှုတွေဒီဒေသကစီးပွားရေးလုပ်ငန်းတွေကိုထိခိုက်သွားအောင်ဆိုပြီးတော့ဒီရိုဟင်ဂျာတပ်တန်ကိုတမင်ဖန်တီးကြရတယ်လို့တချို့ကကွန်စပိုင်ရေစီပေါ့လေအဲ့လိုသုံးသပ်ကြတဲ့လူတချို့လည်းရှိပါတယ်တကယ်ကြပေါ့ဂျွန်ဆန်ဘယ်လိုသွားပါလ
ဲ I do not think that is true at all First of all the Rohingya issue basically started a long time ago.
ဒါမှန်တယ်လို့ကျွန်မလုံးဝမထင်ပါဘူး။ပထမတစ်ချက်ကရိုဟင်ဂျာပြည်ထနာကရခိုင်မှာတရုတ်ရင်းနှီးမြှုပ်နှံမှုမဝင်ခင်အစိုးရတဲ့ကရှိလာခဲ့တာပါ။ဥမာကြောက်ဖြူစီမံကိန်းအတွက် MOU ကို2015ဒီဇင်ဘာမတိုင်ခင်ကလက်မှတ်မထိုးရသေးပါဘူးဒီစီမံကိန်းကိုစတော့မစရသေးပါဘူးဒါကြောင့်မလို့ရခိုင်မှာစပြီးတော့မငြိမ်မသက်ဖြစ်အောင်လို့အနိုင်နိုင်ငံတွေကဖန်နှင်းနေတယ်ဆိုတဲ့ဆွဆွဲချက်ကလုံးဝကိုအခြေမြင်မရှိပါဘူးရိုဟင်ဂျာတွေပေါ်မှာတက်မတော်ကဘလို့တုံ့ပြန်လှုပ်ဆောင်မယ်ဆိုတော့ကိုအနောက်နိုင်ငံတွေကလုံးဝလွှမ်းမိုးနိုင်ခြင်းမရှိပါဘူးအလားတူပဲ ARSA အာဆာနဲ့တခြားအစွန်းရောက်အစ္စလာမစ်တွေ့ဒီရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ဘလို့ဆက်ဆက်နေမယ်ဗျူဟာတုံးမယ်ဆိုတာတွေမှာလည်းအနောက်နိုင်ငံတွေလုံးဝလွှမ်းမိုးနိုင်တဲ့ကိစ္စမဟုတ်ပါဘူးတကယ်တမ်းမြန်မာနိုင်ငံမှာတရုတ်အကျိုးစီးပွားကိုထိခိုက်စေချင်တဲ့ဆိုရင်အနောက်နိုင်ငံတွေကဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးအထူးကောင်းမွန်အောင်လို့တရုတ်ဘော်မှာအမိခိုလျော့နေအောင်လို့လုပ်ကြမှာပါအခုတော့ရခိုင်ပြည်ထနာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဒေါ်အောင်ဆန်းစုကြည်နဲ့လုံးဝဆန့်ကျင်ဘက်ဖြစ်နေပြီးတော့ဒေါ်အောင်ဆန်းစုကြည်ကလည်းတရုတ်ဘော်မှာမိခိုလာနေရတာပါ
မကြသေးခင်ကတရုတ်အထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာပြီးတော့ဒေါအောင်ဆန်းစုကြည်နဲ့ကောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးမင်းအောင်ဟန်ကောတွေ့တာရိုဟင်ဂျာပြည်ထနာကိုလည်းဆွေးနွေးရလို့သတင်းတွေမှာတွေ့ရပါတယ်။ဘာများဆွေးနွေးကြတယ်လို့
Well, I think on the Rohingya issue, first of all, the Chinese do want stabilization. They want a stabilization.
ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးတော့တရုတ်ကတော့ရခိုင်ဒေသတည်ငြိမ်ရေးကိုတကယ်ပဲလိုလားပါတယ်။ဒါမှလည်းရေနံနဲ့သဘာဝတန်ငွေပိုက်လိုင်းတည်ဆောက်ရအောင်ပဲကြောက်ဖြူအထူးစီးပွားရေးစုံနဲ့တခြားမျှော်မှန်းထားတဲ့စီးပွားရေးစီမံကိန်းတွေကိုလည်းတည်ဆောက်နိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကရခိုင်ပြည်ထနာဒါမှမဟုတ်ရိုဟင်ဂျာပြည်ထနာကသူတို့အတွက်နိုင်ငံတကာစစ်ချက်ပြင်ပြရေးစမ်းသပ်မှုလို့တရုတ်ကယူဆပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဒီပြည်ထနာအတွက်အဆင့်3ဆင့်ပါတဲ့လမ်းပြမြေပုံချပြပြီးတော့စစ်ချက်ခဲ့တာနှစ်ဖက်လုံးကလက်ခံကြတယ်လို့ကြံပြင်ပြောနိုင်ပါတယ်။ဆိုတော့တရုတ်ကရခိုင်ပြည်နယ်မှာစစ်ချက်ပြင်ပြသူဖြစ်နေပြိပခါဖြည့်ရှင်းပေးသူဖြစ်နေအရေးပါတဲ့အခမ်းအနားကအပြုတ်သဘောနဲ့ပါဝင်နိုင်မှုကြိုးပမ်းနေတယ်လို့ထင်ပါတယ
်။ရခိုင်ပြည်ထနာပြင်တခြားတိုင်းရင်းသားအင်အားစုနဲ့ဖြစ်နေတဲ့ပြဿနာလည်းပဲအခုခါမှာအခြေအနေပိုဆိုးလာရဆိုရင်မှားမယ်မဟုတ်ပါဘူးပင်လုံးအစည်းအဝေးကိုလည်းရွှေဆိုင်လိုက်ရပြီဖြစ်ပါတယ်ဆိုတော့ဒီနေရာမှာကအခုတရုတ်အထုကူစလဲလာတဲ့အခါဘာများသူလုပေးနိုင်မလဲဆိုတာလည်းပြောပါမယ
် Well first of all on that May 12th the 512 incident in the attack on Musée I think it is very
ပထမအဦးဆုံးကတော့ May 12 Musée မှာဖြစ်ခဲ့တဲ့ကိစ္စအတွေ့ဘယ်ဘက်ကအဓိကတာဝန်ရှိတယ်ဆိုတာပြောရခက်ပါတယ် TNL နဲ့ KIA အစိပ်ပိုင်းတချို့ကတိုက်တယ်ဆိုပေမဲ့လည်းသူတို့စခန်းတွေကိုတပ်မတော်ကလာတိုက်လို့ပြန်တိုက်ရတာလို့ဆိုကြပါတယ်။စီရေးပြိပခတွေမှာဘသူကိုဘသူတိုက်တယ်ဘသူကဆက်ပြီးတော့တိုက်တယ်ဆိုတာတွေကပြောရခက်ပါတယ်ရှင်။ဒီနေရာမှာတရုတ်မကြေမနက်ဖြစ်တာကတော့တပ်မတော်ရဲ့ပြန်လဲတိုက်ခိုက်မှုမှာအမြောက်နယ်တရုတ်နယ်တွေပြစ်ခတ်ခဲ့ပြီးတော့တချို့တရုတ်နယ်ဘက်တွေမှာပောက်ကွဲခဲ့တာပဲဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ကကိုကန်းကိစ္စဖြစ်တုန်းကလည်းကျမရေးခဲ့ပူပါတယ်။မြန်မာလေရင်တရုတ်နယ်မြေထဲမှာဘုံကျဲချလို့တရုတ်အရက်သားတွေထိခိုက်ခဲ့ရပါတယ်။ဒါကိုတရုတ်ကတိုင်တယ်။ဒီညမှာတရုတ်ကိုကျွန်မပြောချင်တာကတပ်မတော်ကသူတို့ကိုတိုက်တဲ့အင်အားစုတွေကိုလိုက်လံပြီးတော့တိုက်ခိုက်ချင်တာသာဖြစ်တယ်ဆိုတာပါ။တရုတ်တို့အဓိကလိုချင်တာကနယ်စပ်လုံခြုံရေးနဲ့လူထုရဲ့တည်ငြိမ်မှုကိုမထိခိုက်စေချင်တာပါ။ဒါပေမဲ့ဒီကိစ္စမှာတော့ FPNCC ဒါမှမဟုတ် TNL တို့ကစီရေးလှုံ့ဆော်မှုလှုပ်လာတာပါ။နိုင်ငံရေးမဟုတ်ပါဘူးဆိုတော့တရုတ်နယ်စပ်မှာအနောက်ရှက်ဖြစ်ရတယ်လို့တော့ရှောင်လွဲလို့မရပါဘူးဒေါ်ဆန်းစုကြည်အစိုးရအထူးသဖြင့်တက်မတော်ကအရေးပါတဲ့လိုက်လျောမှုမလုပ်ဖဲနဲ့တော့ဒီစစ်ပွဲကအဆုံးသတ်နိုင်မယ်မထင်ပါဘူးရှင
်တကယ်တော့ဒေါ်ဆန်းစုကြည်အစိုးရအတွက်လည်းပဲတစ်ဖက်မှာအင်မတန်အကြတဲ့တွေ့နေရတာပါစစ်တပ်ကိုပြောလို့လည်းမရဘူးတိုင်းရင်းသားအင်အားစုကလည်းအစိုးရပေါ်အယုံကြည်နည်းလာကြတယ်ဒီလိုအခြေအနေမှာတရုတ်ကဘာများပူပြီးတော့လုပ်ပေးနိုင်မလဲ။ဘာများအခြေအနေကောင်းအောင်တိုးပြီးလုပ်ပေးနိုင်မလဲဆိုတ
ော့ But I have not, honestly I have not seen a determining change in China's position.
ဒီကိစ္စမှာတရုတ်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့အပြောင်းလဲတစုံတရာလှုပ်လာလိမ့်မယ်။မဟုတ်ဘူးလို့ပဲကျွန်မကတော့ရိုးရိုးသားယုံကြည်ပါတယ်။တရုတ်အနေနဲ့တိုင်းရင်းသားတပုံတွေလက်လွတ်လိုက်တင်ပြီလားဆိုတာတရုတ်ဘက်မှာအခြေတင်ဆွေးနွေးသုံးသပ်မှုတွေအများကြီးပါနိုင်ငံရေးအတိုင်းအဝန်ကတချို့ကတော့မြန်မာအစိုးရနဲ့စစ်တပ်အပေါ်မှာတရုတ်ကအဖိဖို့လုံနိုင်အောင်လို့ဆက်ပြီးတော့ထိန်းထားသင့်တယ်လို့ဆိုနေကြပါတယ်။နိုင်ငံသားရေးဌာနကတော့သူတို့ကနှစ်ဖက်ကြားမှာဆေးဆက်ပြန်ပြေးနေပါတယ်။စစ်ပွဲရက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးကြဖို့ဖြောင်းဖြားနေတယ်လို့ဆိုပါတယ်။ဒီအတွက်အလုံးလောက်အားထုတ်မှုရှိရလားဆိုတာကတော့နောက်ပြဿနာတစ်ရပ်ပေါ့။တရုတ်ကတော့သူတို့လုံနေတာဟာလုံတဲ့နဲ့လုံရက်လို့ယူဆနေပါတယ်
။အခုနောက်ဆုံးကြတိုက်ပွဲပြီးတဲ့နောက်တရုတ်ကအထူးသဖြင့်တရုတ်စစ်တပ်ဘက်က ဒါနှစ်ဖက်လုံးအများဆုံးအပြစ်ခတ်ရစေဖို့တောင်းဆိုပါတယ်ဘယ်ဘက်ကမှတုံ့ပြန်တာမတွေ့ရပါဘူးဆိုတော့တရုတ်ကစကားအဖြစ်ပဲလားဘာလုပ်ညာလို့တောင်းဆိုတာဟာဒါတဲ့ပို့ပြီးထိတိယောက်အဖြစ်ထွက်အောင်ကဘာမှမလုပ်နိုင်ဘူးလားတရုတ
် Well the Chinese call is not only from a from the military the foreign ministry also said it
တရုတ်စစ်တပ်တင်မကပါဘူးနိုင်ငံသားရေးယုံကလည်းအလားတူတောင်းဆိုပါတယ်ဓမြီးချီလုံးနေတာပါစစ်ပွဲရပ်ဖို့လိုလားတယ်ဆိုတာသိကြပါတယ်ဒီတိုက်ပွဲကမြန်မာဘက်ကဖြစ်တာပါမူဆယ်နဲ့ရှမ်းပြည်ဘက်မှာဖြစ်တယ်တရုတ်မြေပေါ်မှာဖြစ်တာတော့မဟုတ်ပါဘူးဆိုတော့အပြစ်ရပ်ဖို့တရုတ်ကတောင်းဆိုနိုင်ပါတယ်ရဲမရဲဆိုတာကတော့တိုက်နေကြတဲ့နှစ်ဖက်ကဆုံးဖြတ်ရမှာပါတရုတ်ကဒီထက်ပိုပြီးတော့ဘာမှလုံးနိုင်တယ်လို့မထင်ပါဘူးတရုတ်ကနှစ်ဖက်စလုံးကိုဖိအားပေးနိုင်ပါတယ်ဒါမဲ့လေဘယ်ဘက်ကမှားတယ်ဘယ်ဘက်ကမှန်တယ်ဆိုတဲ့ကိစ္စကတရုတ်ပါဝင်ပုံဖြစ်နိုင်တယ်လို့ပို့ပြီးတော့ရှေ့လျားရှုပ်ထွေးတဲ့ပြဿနာလည်းဖြစ်ပါတယ်
။ Okay ယွန်ဆန်အခုဒုတိယနောက်ဆုံးအမေကမေးပါစီလောလောဆယ်မှာ ICC နိုင်ငံတကာရာဇဝမှုခုံရုံးကမြန်မာအစိုးရကိုအရေးယူဖို့ဆိုပြီးတော့စီစဉ်နေပါတယ်။ဒီကိစ္စမှာတရုတ်နိုင်ငံကဘယ်လိုများကူညီနိုင်မယ်ထင်ပါလဲမြန်မာဘက်ကကူရောကူညီလိမ့်မလို့ယူဆပါလား
။ Well I think that's a tricky question because China has a precedent.
ဒါတော့ဖြေရခက်တဲ့မေးခွန်းပဲရှင်။တရုတ်က ICC ရဲ့တရားစွဲဆိုမှုခံရတဲ့နိုင်ငံရေးခေါင်းဆောင်တချို့ကိုအကာအကွယ်ပေးပူပါတယ်။မကြာသေးခင်ကဆိုရင်ဒါဖောရုံးကဆူဒန်သမဂ္ဂဘဟီယာကို ICC ကအရေးယူဖို့လှုပ်တော့ဘဟီယာကိုတရုတ်ကကာကွယ်ပြီးတော့ ICC ဘက်လိုက်တယ်။ဓမ္မဒိဋ္ဌိမကြောက်ဘူးလို့ပြောခဲ့ပါတယ်။ဆိုတော့အခုလည်းမြန်မာနိုင်ငံအတွက်ဒီလိုမျိုးရက်တည်မယ်ဆိုရင်တော့အံ့ဩစရာမဟုတ်ပါဘူး။ဘာကြောင့်လဲဆိုရင်ရိုဟင်ဂျာပြဿနာကတမိုင်းအခြေခံအကြောင်းတရားနဲ့ဆက်ဆက်နေပဲစီးပွားရေးဖွံ့ဖြိုးမှုပြဿနာနဲ့ပတ်သက်တယ်အပြစ်ရယုံနဲ့မလုံလောက်ဘူးလို့အမြဲပြောနေတာပါဒါကြောင့်မလို့ဒီ ICC နဲ့တွေ့ရင်လဲတရုတ်ကမြန်မာဘက်ကရက်တည်မယ်လို့မြင်ပါတယ
်နောက်ဆုံးမိကုံကတော့လူတွေသိကျင်နေရတဲ့မိကုံဖြစ်ပါတယ်မြစ်ဆုံစီမံကိန်းကိုပြန်လည်ဆက်တင်မယ်လို့ထင်တာယွန်ဆန်
I do not think that the Mison Dam has been resumed. The budget discussion about
မြေဆုံစီမံကိန်းပြန်ဆနေပြီလို့တော့ကျွန်မမထင်ပါဘူး။ဒါမဲ့လေဒီအတွက်ရောကြေးပေးရမလား၊စီမံကိန်းပြန်ဆမလားဆိုတဲ့ဆွေးနွေးမှုမဆရသေးပါဘူး။ဒီနှစ်နိုင်ငံကြားမှာမမြင်ရသေးတဲ့ကိစ္စဖြစ်နေပါတယ်။လူမှုထင်အောင်ထင်မှားမဖြစ်အောင်လို့အများဆုံးဖြည့်ရှင်းနေတယ်လို့ကျွန်မယူဆတယ်။တရုတ်ကမြန်မာကိုကူညီတယ်ဆိုတာအပြန်အလှန်လိုချင်လို့ဆိုတာမြန်မာအစိုးရနဲ့ပြည်သူတွေသိတယ်မှာလေ။ပြဿနာရှိနေတဲ့မြေဆုံစီမံကိန်းမဟုတ်ရင်တော့မှတရုတ်ကတခုခုတော့လိုချင်နေတာပါဒီရိုဟင်ဂျာကိစ္စမှာကူညီမယ်ဆိုတာလဲတစုံတစ်ခုလိုချင်လို့ပါရှင
်ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေလံအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
သောရရှင်များရှင်မြမအစိုးရတာဝန်ရှိသူတွေနဲ့အစ်စ်မြင့်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြက်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆင်နေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခတိလိုက်စားမှုတိုက်ဖြတ်ရေးတမရဥဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေးမြင်လာရတဲ့အရေးယူကြံတွယ်မှုတွေနဲ့ပတ်သက်လို့ VOA ရဲ့စနေညတိုက်ရိုက်လေးလိုက်စစ်ဆင်မှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစိုးရလက်ထက်အခတိလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္တဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလားအစီအစဉ်ကကြိုဆိုပါရရှင
်။ VOA American အတန်းရဲ့တိုင်းရိုက်လေလားအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုင်းရိုက်လေလားအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့အားကစားကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းမှာအားကစားအစီအစဉ်မှာတော့မေလ26ရက်နေ့ကကစားတဲ့မြန်မာလက်ရွေးစင်အတင်းနဲ့တရုတ်လက်ရွေးစင်အတင်းတို့ခြေစမ်းပွဲအပေါ်သုံးသက်ချက်မကြာခင်စတင်တော့မယ့်2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဘယ်အတင်းတွေရေးပန်းစားနေပြီးတော့ဘယ်အတင်းတွေကတော့ဖြန့်မြင့်တွေအဖြစ်ရှိနေသလဲဆိုတာတွေကိုအားကစားကလောင်ရှင်ကိုဝနကိုနဲ့ဆက်သွယ်မေးမြန်းပြီးကုကြကျော်သိန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
။ဟိုနောက်ကိုရေးဒီမြန်မာတင်းကဂျမန်နီးပြတ်တိဒီအန်ထရိုင်းဟေးလက်ထက်မှာပထမဦးဆုံးကန်တဲ့ခြေလဲကွာအဆင့်လဲကွာတဲ့တရုတ်အသင်းနဲ့ခြေစမ်းပွဲမှာဆိုတော့တကူးနဲ့ပဲရှုံးနေပေါ့လေရှုံးတော့ရှုံးနေဒါပေမဲ့ဂိုးပြတ်ရှုံးလိမ့်မယ်လို့ထင်ထားတယ်တကူးနဲ့ပဲရှုံးနေဆိုတော့တဖက်အသင်းကကစားသမားတွေကိုအရန်နေနဲ့အများကြီးထက်ကစားလို့လားဒါမှမဟုတ်မြန်မာအသင်းရဲ့အပြောင်းအလဲတွေကြောင့်လားဘလို့သုံးသက်လဲ
ဟုတ်ကဲ့ဗျာကျွန်တော်ရဲ့အမည်ကိုပြောရမယ်ဆိုတော့ဒီတရုတ်အသင်းကအရင်လူငယ်တွေလည်းထဲတော့ထဲလိမ့်မယ်ဗျာသူတို့ကတရုတ်စာရေးနဲ့လည်းထုတ်ပြန်တာဒီဘောလုံးမွေးချုပ်ကလည်းထုတ်ပြန်ထားတာမရှိတော့ဒီအတိအကျပြောတော့နည်းနည်းတော့ခက်တယ်ဒါပေမဲ့ဝဲကြီးကတော့သူတို့လည်းလူငယ်တွေထဲတယ်ကဒါပေမဲ့သူတို့ကလည်းဒီအာရှပြိုင်ပွဲကစားဖို့ရှိတယ်ပေါ့နော်နိုင်ငံတကာပွဲတွေလည်းကစားဖို့ရှိတယ်ဆိုတော့အဲ့အတွက်ပြင်ဆင်တဲ့ပုံမျိုးနဲ့ဟိုကစားသမားတော့အကုန်တော့ထုတ်ခေါ်လာမှာပေါ့ဆိုတော့ဒီတို့မိပြလာတာအီတလီနဲ့ကမ္ဘာဖလာရရဲ့မာဆယ်လိုလစ်ပီဆိုတော့လေ
ဟုတ်ကဲ့
လစ်ပီကလည်းလက်ထက်မှာအရင်ကောင်းမွန်နေတာဆိုမဟုတ်ဘူးပေါ့နော်သူလာစားအများဆုံးပေးထားပဲအဲ့တော့မြန်မာနဲ့ပွဲဆိုရင်လည်းသူဒီတရုတ်ပြည်သက်တွေနည်းဟိုချိန်မြတ်တော့နော်ဒါလစ်ပီကအကောင်းဆုံးတော့ကြိုးစားမှာပဲပေါ့နော်အဲ့တော့တော်ဆုံးဆုံးလည်းတော့ထက်မှာပဲလူငယ်တွေလည်းပါတယ်ဆိုရင်လည်းသူတို့ကောင်းတဲ့ player တွေပဲဖြစ်နေမယ်ဗျဒီမြန်မာအသင်းဘက်ကိုကြည့်မယ်ဆိုတော့ဒါကဒီမြန်မာကစားသမားတွေအကြောင်းတိတ်တောင်မတည်သေးတဲ့မြူပြတဲ့လက်ထံမှာဒီတရုတ်လိုကမ္ဘာစဉ်၄၅၆၀လောက်ကွာနေတဲ့အသင်းဟိုဒါဝန်ကြီးကိုနဲ့ပဲရှုံးနေဆိုတာကကျင်းနေကြရလက်မှာနောက်ပြီးကြက်လက်မဟုတ်ပဲဒီကစားပုံကိုကြည့်မယ်ဆိုတော့ဒါတရုတ်ကဘောလုံးပိုင်ဆိုင်မှုတာရပြီမယ်။မာတဲကတော့ပန်ပန်တိုက်စင်ညာတွေခွင့်ရေးတချို့ရတယ်။စီတူအော်ရဲ့အလုံးစွန်လည်းကိုရဖို့နည်းရပေါ့နော်ဒါပေမဲ့အဝေးကနေပဲတခါတည်းကြာလိုက်တဲ့အတွက်ကိုမရခဲ့ပေါ့နော်အဲ့တော့ခြုံပြောမှဆိုတော့ဒီဘွဲကဒါနည်းပြတဲ့ဘွဲဥထွက်လဲဖြစ်တယ်ခြေစွမ်းခြင်းရလဲကွာတယ်အရင်2010ကဘာကခြေစွမ်းဘွဲညောကျွန်တော်တို့ခုနှစ်ကိုပြက်တယ်လေးကိုပြက်တယ်တော့တို့ကျွန်တော်နှစ်ကြောလုံးရှုံးတာအဲ့တော့ဒီချိန်မှာပန်းစည်းနဲ့ဝယ်ရှုံးတာတော့ဒါနည်းပြတဲ့အတွက်ကိုလေးစဉ်အတွက်ကိုဒါအကျိုးရှိပြီးတော့ပြည့်တဲ့တွေအတွက်လဲဒါကျင်းနေကြရလဲလို့ပြောလို့ရတယ်ဗ
ျဟုတ်ကဲ့ဒါဆိုရင်တော့နည်းပြတဲ့ရဲ့ပွဲဥထွက်ကောင်းသွားပြီးတော့နောက်ပိုင်းခြေနေတွေလားလာတွေပိုကောင်းလာဖို့ပဲကျွန်တော်မျှော်လင့်ရတာပေါ့နော
်ဟုတ်ကဲ့ပ
ါဆိုတော့ကျွန်တော်တို့အခုသိမကြခင်မှာပဲဒီ14ရက်နေ့ဆိုရင်ရုရှားမှာကမ္ဘာဖလားဘောလုံးပွဲကစတော့မယ်ကမ္ဘာလုံးကဘောလုံးပရိသတ်တွေစောင့်ဆိုင်းနေကြတဲ့ကမ္ဘာထိပ်တန်းဘောလုံးပြိုင်ပွဲကြီးလာတော့မှာပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ဝင်တဲ့ကမ္ဘာဖလားဝင်လာတဲ့အသင်းအုပ်စု၈စုစုစုပေါင်း32သင်းကိုခြုံပြီးတော့ကြည့်ကြမယ်ဆိုရင်အာဂဇာတရင်ဌာနအတီတီအာဂဇာကလောင်ရှင်အတီတီကတော့အမျိုးမျိုးသုံးသက်ကြတာတွေရှိပါတယ်ရေပန်းစားတဲ့အသင်းတွေပေါ့အဲ့ဒါခြုံပြီးတော့ပြောမယ်ဆိုရင်ကမ္ဘာဖလားကိုဘူဆွဲဖို့ရေပန်းစားတဲ့အသင်းတွေနဲ့ကျွန်တော်တို့ဘယ်အသင်းတွေတွေ့ရမလဲ
ဟုတ်ကဲ့အခုလက်ရှိအနေအထားရမှာတော့ဒီဘရာဇီးပေါ့နော်ဘရာဇီးကဒီထိပ်ချုပ်မှာရေပန်းစားနေတာဘရာဇီးကတော့ဂျာမနီလက်ရှိချန်ပီယံဂျာမနီပြအဂျာမနီပြီးရင်တော့စပိန်ကတတိယအနေနဲ့ရေပန်းစားနေတာစပိန်ပြီးရင်တော့ပြင်ပစ်ကြပြန်ပြီးတော့အာဂျင်တီးနာပြီးတော့မှဒီဘယ်ဂျီယံပေါ့နော်ဘယ်ဂျီယံတို့ပြီးတော့မှဒီအင်္ဂလန်တို့ဒီပေါ်တူဂီတို့ဆိုပြီးတော့အစင်လိုက်တော့ဒီရေပန်းစားနေတဲ့ဒီဘူကီနေမှာပေါ့နော
်ဟုတ်ကဲ
့ရေပန်းစားဆုံးအတရတော့ဘရာဇီးကဘရာဇီးနဲ့ဂျာမနီကမတည်မငြိမ်ဘူ
းဟုတ်တယ်အဲ
ဒီသုံးမှာပြင်းနေတယ်ဗ
ျဟုတ်ကဲ့ကျွန်တော်လိုက်ကြည့်တဲ့လောက်လည်းပဲတချို့သတင်းဌာနတွေကတချို့အားကစားကလောင်ရှင်တွေကဂျာမနီဘရာဇီးပြင်သစ်စပိန်အလိုပြောကြတယ်ဥမာ espn.com ကဆိုရင်သူကဂျာမနီဘရာဇီးစပိန်ပြင်သစ်အာဂျင်တီးနားဆိုပြီးတော့ပြောတယ်ဒီနေရာမှာအာဂျင်တီးနားကိုထည့်ထားတယ်ဆိုပေမဲ့တချို့ပြောတဲ့အထဲမှာလည်းပဲသူကအာဂျင်တီးနားကိုတကယ်တမ်းရေပန်းစားတဲ့အဆင့်နဲ့မဟုတ်ဘဲနဲ့တိတ်ကြီးရေပန်းမစားလာတဲ့ဘူဆွဲဖို့အလားအလာအရင်မကောင်းလာတဲ့အသင်းအနေနဲ့ထည့်ထားတာလည်းရှိတယ်နော
်ဟုတ်ကဲ့ဗျဒါကတော့ကိုဒီအာဂျင်တီးနားပြီးခဲ့တဲ့2014ကမ္ဘာပလာမှာတော့ဒါဘောလုံးပွဲကြီးတက်ခဲ့တယ်ဒါပေမဲ့ပြိုင်ပွဲတွေဒီနိုင်ငံလေးချင်းအသင်းတွေမှာဒါဟိုအောင်မြင်မှုအလားအလာတော့နည်းတယ်ပေါ့နော်ဟိုအရင်ကမာဒိုနာတို့ခေတ်ကတော့ရခဲ့ပြီပဲနောက်ပိုင်းမှာမက်ဆီရဲ့ခေတ်ပေါ့နော်မက်ဆီရဲ့ခေတ်မှာတော့အောင်မြင်မှုကမရှိသလောက်ပဲပေါ့နော်အဲ့တော့သူဒီဘောလုံးကြောင့်ကျင်သူတွေကလည်းဒါအာဂျင်တီးနားကမက်ဆီတို့ဒီတိုင်ပါလာလို့ယူရင်တို့အကွဲလို့ရှိနေမှာပေါ့နော်အရင်ကဟိုဖိဖိတ်တော့ဖြစ်မနေဘူးကြာအာဂျင်တီးနားရဲ့စင်လူစင်းကိုကြည့်မှဆန်လဲဒါအဲတိုက်စစ်ကတော့ရိုင်းကောင်းတယ်ကြာဒီခုနကကျွန်တော်ပြောခဲ့လို့အကွဲတို့ဒိုင်မန်လာတို့ဒီမက်ဆီတို့ရှိရပါတော့။နောက်ဟီကွန်းတို့လည်းရှိရတော်တော်လေးကိုအားတောင်းတယ်လို့ပြောလို့ရတယ်။နောက်တန်းမှာလည်းဒီအော်ဒါမန်နီတို့ဒီဟိုတို့လည်းရှိပြီမယ်။ကွင်းလင်မှာကျတော့ဒီဂျာမီတို့စပိန်တို့ဒါဟိုရှင်မိုးကတော်တော်လေးအားနေတယ်ဗျာနော်။ပါလီကျာတို့ဘာလို့လောက်ပဲရှိရသူတို့ကလည်းဒါဒုတိယတန်းစားအဆင့်နဲ့ရှိရဆိုတော့တကယ်တကယ်ဆုံးဖြတ်ပွဲမှာဂျာမီတို့စပိန်တို့ကိုယ်နဲ့ရှင်တော်ကြီးအပြတ်အသတ်ကြီးကိုကြွားနေတဲ့အတွက်ကြောင့်အာဂျင်တီးနားကို ရည်ပန်းစားမှုမှာဟိုနောက်ရောက်နေလို့ကျွန်တော်တော့ထင်နေတာ
ဟုတ်ကဲ့ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်တို့အသင်းကြီးတွေတခြားအသင်းကြီးတွေပေါ့နော်ဟိုတကယ်ရည်ပန်းစားနိုင်တဲ့ပထမအဆင့်ဒုတိယအဆင့်တွေမှာမပါဘဲနဲ့အသင်းကြီးတွေထဲကနေပြီးတော့မထင်မှတ်ထားဘဲနဲ့ဟိုငုတ်ကောင်လိုသဘောမျိုးနဲ့ပေါ်လာနိုင်တဲ့အသင်းတွေကရောဘာတွေတွေ့ထားလဲ
ဟုတ်ကဲ့ဗျာဒီငုတ်ကောင်ချင်းချင်းအဆင့်ပေါ့နော်အဲ့လိုထင်မှတ်ထားတဲ့အသင်းတွေကတော့တော်တော်များများရှိရကြဥမာဒီ ancient Russia ဆိုတာလည်းထည့်ပြီးတော့တွေ့ရမယ်ဗျာမဟုတ်သူက ancient ရာသီဥတုနေထားလည်းရှိနေတယ်နောက်ပြီးတော့ဒီကိုရီးရှားလိုကလည်းရှိရတာသူတို့ဒီမိုဒရစ်တို့ကိုပါချစ်တို့မန်စုကစ်တို့နဲ့အင်အားတောင်းတဲ့အထက်မှာလည်းပါတယ်ပေါ်တော့နောက်ဒီအင်္ဂလန်ဝန်ချစ်တို့ကဆိုတော့အင်္ဂလန်တို့ကမြန်မာပြည်မှာတော့နာမည်ကြီးနေပေမဲ့တကယ်သူစင်းရဲ့အရာတော့ဒီအခုရင်းနှီးစားမှုမှာလည်းအဆင့်ခွန်မှာဝဲအင်္ဂလန်ကသတ်မှတ်ခံတာအဲ့တော့ပြောရတော့အင်္ဂလန်ကလည်းဒါချင်းချင်းအဆင့်နဲ့ရှိရတာအဲ့တော့အင်္ဂလန်ကိုလည်းချင်းချင်းအဆင့်မှာဝဲထည့်ပြောထားမှာကနောက်အသင်းတွေထဲမှာတော့ဒီဆာဗီယာတို့ဒီဆူဇာလန်ဘောနော်နော်အာဖရိကအသင်းတွေမှာဆိုရင်ဒါဆီနီဂေါလိုရှိနေတယ်။
ဟုတ်ကဲ့ပေါ်တူဂီရော
။နောက်ဒီမြောက်ဟုတ်ကဲ့ပေါ်တူဂီရောတော့သူကဟိုဒီအင်္ဂလန်ရဲ့နောက်မှာဘောနော်အင်္ဂလန်ရဲ့နောက်မှာသူကဒီဟို90ဒီပူဇဲ90အဆင့်ရှိဆိုပြီးတော့တတ်မှတ်ထားကြတယ်။အဲ့တော့ပေါ်တူဂီနဲ့အင်္ဂလန်ကတော့ဒါဖြစ်မြင့်အဆင့်မှာအားကောင်းဆုံးအသင်းတွေလို့ပြောလို့ရတယ်ကွာ။တခြားကျွန်တော်ခုနပြောခဲ့ကိုရီးရှားလို့ဆာဗီယာလို့ဒီအာဖရိကထဲမှာဆိုဆီနီဂေါလိုဘောနော်။အဲ့ဒီအသင်းတွေကတော့ဒါဒီအလေလက်အသင်းတွေပေါ့နော်ချန်ပီယံအသင်းတွေမှာထည့်လို့ရပြင်မှာဒါပေါ်တူဂီတို့အင်္ဂလန်တို့လောက်တော့အင်အားကောင်းတဲ့အဆင့်မှာတော့ရှိနေပြီ
ဟုတ်ကဲ့တရားပြင်တော့ကျွန်တော်တို့ကမ္ဘာဖလားကို32အသင်းထဲမှာပါလာပေမဲ့လေလုံးဝလားလားမရှိတဲ့အသင်းတွေလည်းရှိမှာပေါ့လေဆော်ဒီအာရေဗျတို့ဟလာကိုလံဘီယာတို့ဒါလည်းရှိတယ်ပေါ့လေဆိုတော့ဒီတစ်ပတ်တော့ကျွန်တော်တို့အားလုံးပရိသတ်ကိုမိတ်ဆက်အနေနဲ့ကဘာဖလားရာသီရောက်ပြီဆိုတဲ့ခါကျတော့အားလုံးခြုံပြီးတော့ကျွန်တော်တို့သုံးသပ်ပြီးတော့ဆွေးနွေးထားတာပါနောက်တစ်ပတ်တည်းဆိုရင်တော့ကျွန်တော်တို့အုတ်စုတစုချင်းစီကိုကြည့်ပြီးတော့အုတ်စုအဆင့်ပထမဒုတိယနဲ့တက်လာနိုင်တဲ့အသင်းတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြတာပေါ့ကွနော်ဟုတ်က
ဲ့ပ
ါအပတ်စဉ်အားကစားကဏ္ဍကိုထုတ်လင်းပေးလိုက်တာပါရှင်မနေ့ပြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လင်းချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါလိုင်းဒိုမီတာ24 40နဲ့58တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုတော့ကြာရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမသိငထိုက်ကပြောပြပေးပါအောင
်ရုရှားဆိုရကိုဝေဖန်သူရုရှားသတင်းစာဆရာအကရီဘချန်ကိုမသေးသေးဘူးလို့ယူကရိန်းလုံခြုံရေးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။ရုရှားသတင်းစာဆရာအကရီဘချန်ကိုယူကရိန်းနိုင်ငံမြို့တော်ကီယက်ကသူနေထိုင်ရာအင်ကန်တွဲမှာတနက်သမားလက်ချက်နဲ့တေဆုံးခဲ့ကြောင်းမနေ့တုန်းကပဲယူကရိန်းအာဏာပိုင်တို့ကကြေညာခဲ့တာပါ။ဘချန်ကိုကိုတတ်ဖို့ရုရှားလုံခြုံရေးဌာနကညွှန်ကြားခဲ့တာလို့လည်းယူကရိန်းလုံခြုံရေးဌာနရဲ့အကြီးအကဲကဒီကနေ့မေလ30ရက်နေ့မှာသတင်းထောက်တွေကိုပြောပါတယ်။ဘချန်ကိုကိုတတ်ဖို့အစည်းအဝေးကိုဆောင်ရွက်သူအဖြစ်တန်တရားရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်စင်ရေးအတွင်သူ့ကိုဖမ်းဆီးထားတဲ့အကြောင်းလဲယူကရိန်းလုံခြုံရေးဌာနအကြီးအကဲကပြောဆိုပါရတယ်။အထူးစစ်စင်ရေးနဲ့ဘချန်ကိုကိုတတ်ဖြတ်ဖို့ကြံစီမှုကိုတားဆီးနိုင်ခဲ့တယ်လို့လည်းပြောဆိုထားပါရတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အကြီးအကျယ်တိုးမြှင့်ကောက်ခံမဲ့အစည်းအဝေးအတိုင်းအမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်တရုတ်ဘက်ကလည်းတံပြန်မယ်လို့ပြောဆိုလိုက်ပါရတယ်။ထူးခြားတဲ့ထုတ်လုပ်မှုနည်းပညာသုံးထားတဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတရုတ်ကုန်ပစ္စည်းအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့စီစဉ်ထားတဲ့အကြောင်းမနေ့အင်္ဂါနေ့တုန်းကအမေရိကန်အစိုးရကြေညာချက်မှာဖော်ပြပါတယ်။နည်းပညာလွှဲပြောင်းမှုညာနာပစ္စည်းမိုဘိုင်းခွင့်နဲ့တီထွင်မှုတို့အပေါ်လေးစားမှုနဲ့အတူတရုတ်ရဲ့လုပ်ပုံကိုင်းမှုအပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုအခွန်တိုးကောက်ဖို့ရည်ရွယ်တာလို့ကြေညာချက်မှာဖော်ပြပါတယ်။အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြည့်ခက်ရဆဲရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလျော့နေသွားပါတယ်ရှင်
။တရင်အချင်းချက်ကိုမတင်ရင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်။ VOA American အတန်ရဲ့ဂျာရာဘင်းနဲ့မနေ့ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ32 kHz 6.35 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနာမလောပါ
This program has come to you from the Voice of America, Washington.